ဒီလာတဲ့အမေရိကန်နဲ့ထိုင်းနိုင်ငံတို့ပူးပေါင်းဆွေးနွေးလေ့ကျင့်မှုလုပ်မယ့်ကိစ္စအပေါ်ထိုင်းပြည်သူပြည်သားတွေကဆိုရှယ်မီဒီယာတွေကတဆင့်ဝေဖန်လာနေကြပါတယ်။ဆွေးနွေးလေ့ကျင့်မှုတွေပါဝင်မဲ့ဒါပြင်းနဲ့ကြီးရှိတဲ့အမေရိကန်တပ်သားတွေဘန်ကောက်ဟိုတယ်တွေမှာဆက်လျက်ကြမဖြစ်မနေကွာရန်တင်းတိကျခွဲနေရမယ်လို့ထိုင်းဆိုရကကြေညာပြီးမှအခုလိုဝေဖန်ချက်တွေထွက်ပေါ်လာတာပါ။ဩဂုတ်လ18ရက်နေ့ကနေ30ရက်နေ့အထိပြည်내သုံးခုမှာတိကျစီပြုလုပ်မဲ့ပူးပေါင်းဆွေးနွေးလေ့ကျင့်မှုတွေတဲ့အမေရိကန်တပ်သား106ယောက်ပါဝင်မှာဖြစ်ပြီးသူတို့လည်းကွာရန်တင်းစည်းကမ်းကိုလိုက်နိုင်ရမှာဖြစ်တယ်လို့ထိုင်းစစ်တပ်က COVID-19 တပ်ဖြည့်ရေး unit အကြီးအကဲဒေါက်တာဘွန်ဆရီဇဝတ်ကပြောပါတယ်ထိုင်းနိုင်ငံတဲ့ COVID-19 ပြည်တွင်းကူးစက်မှုမရှိတာ၅လကျော်လာပြီဖြစ်ပြီးကူးစက်မှု 3,300 ကျော်မှာထိန်းထားနိုင်နေတာပါအမေရိကန်တို့နဲ့ပူးတွဲဆေးရေးလေ့ကျင့်မှာနဲ့ပတ်သက်ပြီးထိုင်းကလူကြိုက်များတဲ့ Facebook ဆမျက်နှာတစ်ခုကနိုင်ငံသားစစ်သားတွေကိုအဝန်ခံဖို့တကယ်ပဲလိုအပ်ပါသလားတနိုင်ငံဆက်ဆံရေးမထိခိုက်ဘူးဆိုရင်ရှေ့ဆိုင်လိုက်ပါဆိုပြီးရေးသားချက်ကိုလူများကြိုက်နေတက်ခဲ့ကြပါတယ်တကယ်ခီးထွက်ဖို့လိုအပ်တဲ့နိုင်ငံသားတွေတောင်မှခီးစဉ်တွေကိုရှေ့ဆိုင်ရရင်ဆေးရေးလေ့ကျင့်မှုကတော့ဘာလို့မရှေ့ဆိုင်နိုင်ရမှာလဲလို့လည်းမေးခွန်းထုတ်ထားပါတယ်တလို့စေအမေရိကန်ပိုင်ကွာမြုံကနေလာတဲ့အမေရိကန်စစ်သားအယောက်80ကျော်ဘန်ကောက်မြို့ကိုရောက်ရှိနေပြီးတိကျခွဲနေကြမယ်လို့လည်းထိုင်းနိုင်ငံကိုရိုနာဗိုင်းရပ်စ်တိုက်ခိုက်ရေးလုံခြုံရေးအဖွဲ့ပြောခဲ့ရတာဝန်စီဝဆာနိုယူတင်းကပြောပါတယ်ဒီနေ့အင်္ဂါနေ့မှာဂျပန်ကနေအမေရိကန်တပ်သားတွေထပ်ပြီးရောက်လာအောင်မှာဖြစ်ပါတယ်